ဖွံ့ဖြိုးတိုးတက်မှုနောက်ကျပြီးလမ်းမဆက်သွယ်ရေးနဲ့ဘာသာစကားအခက်အခဲရှိတဲ့ချင်းပြည်နယ်ထဲမှာတီးတိမ်စာပေနဲ့သတင်းစာထုတ်ဝေခွင့်မပြုတာဟာချင်းပြည်နယ်အစိုးရဘက်ကတိုင်းသားစာပေအခွင့်အရေးကိုချိုးဖောက်ပြီးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဖြစ်တယ်လို့ချင်းမီဒီယာသမားတွေကပြောဆိုလိုက်ကြပါတယ်2015ရွေးကောက်ပွဲနီးကလာချိန်မဲဆန္ဒရှင်ချင်းပြည်သူတွေအတွက်ရွေးကောက်ပွဲဆိုင်ရာပညာပေးလှူဆောင်မှုသတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီသိရှိနိုင်ရေးချင်းပြည်နယ်အတွင်းသတင်းမီဒီယာတွေရဲ့ကြိုးပမ်းမှုကိုအဟန့်တားဖြစ်စေတယ်လို့လည်းပြောပါတယ်အပြည့်စုံကိုမတ်ဆူမွန်ကတင်ပြပါမယ်
ဘာသာစကားမျိုးကွဲများစွာရှိနေတဲ့ချင်းပြည်နယ်တွင်မှာတိုင်းရင်းသားမျိုးနွယ်စုကြားစိတ်ဝင်းကွဲမှုဖြစ်စေပါတယ်ဆိုတဲ့အကြောင်းပြချက်နဲ့တီးတိမ်ဘာသာစကားနဲ့သတင်းစာထုတ်ဝေခွင့်မပြုတာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာပဲဖြစ်တယ်လို့ချင်းသတင်းသမားတွေစုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကပညာပေးဒါရိုက်တာစလိုင်းမန်ဟရဲလန်ကပြောဆိုလိုက်ပါတယ
်ချင်းပြည်နယ်မှာကျတို့လူမျိုးရတော့ကျတို့ကတော်တော်ကြွေးကြတာပေါ့နော်ကျတော့မျိုးနွေတမျိုးနွေနဲ့ကျတို့ဘာသာစကားနားလေပူဆိုတာကျတို့လမ်းပိုင်းဆက်သွယ်ရေးကြောင့်ပဲဖြစ်ပြီးတော့ကျတို့ရဲ့တိုင်းသားဘာသာစကားပင်နဲ့ကျတို့တင်ချခွင့်မရှိတဲ့ခါကျတော့ခုမျိုးနွေစကားတွေဝင်နားလေမှုရှိကြတယ်ဒီလိုမျိုးနွေစာပင်နဲ့တရင်းတွေမရှိဘူးစာဆောင်တွေမရှိဘူးဆိုတဲ့အဲ့ဒီမျိုးနွေစုကပင်တရင်းတွေမရနိုင်တော့ဘူးချင်းရနေဝန်အနေနဲ့တော့ကျတို့မျိုးနွေစုတိုင်းရဲ့ဘာသာစကားတွေကိုကျတို့အစိုးရအနေနဲ့ခွင့်ပြုတင်တယ်လောက်ဆောင်ပေးတင်တယ်ချင်းတို့သူတွေချက်ဆက်ဝင်ကြတဲ့မြန်မာဆိုရဲသူတို့ရဲ့အကြောင်းတက်ချက်အကိုကျတို့နေမနာမလီနိုင်မှုပြီးဆုံးတဲ့အကြောင်းတက်ချက်လို့ကျွန်တော်မမြင်ဘူးပေါ့
မြန်မာနိုင်ငံမှာလက်ရှိပြဋ္ဌာန်းကျင့်သုံးနေတဲ့2008ခြေကဥပဒေပါနိုင်ငံသားတိုင်းမိမိတို့ရဲ့စာပေရင်ကျေးမှုဓလေ့ထုံးတဲ့အခွင့်အရေးကိုလွတ်လပ်စွာပြောထောင်ခွင့်ဆိုင်ရာအခွင့်အရေးရှိတဲ့အတွက်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့စာပေရင်ကျေးမှုကိုကန့်သတ်ချုပ်ချယ်မှုမပြုဘဲနဲ့တိုင်းရင်းသားဘာသာစာပေအစဉ်အတန်းကိုတန်ဖိုးထားမြင့်တင်အားပေးဆောင်ရွက်သင့်ပါတယ်လို့လည်းချင်းမီဒီယာကွန်ရက်ကပြောပါတယ်
ပေါ်ပေါ်မှာတုံးရဆိုစင်ကပါကျတော့မြန်မာပြည်မှာရှိတဲ့တိုင်းသားဘာသာစကားတွေကိုပြီးထောင်ဆူဆူရနော်ဆူရအနေနဲ့ဖွင့်ပြတုတ်တဲ့အလုပ်ပေးမယ်ဆောင်ရွက်ပေးမယ်ကုမ္ပဏီပေးမယ်ဆိုတာပါတော့ပေါ့နော်ဒါပေမဲ့ကိုယ့်ကုမ္ပဏီပေးရင်ဒါမျိုးပဲပေးလေးပေးတယ်ပြီးရင်တော့ register လုပ်တာအခုတရဝင်းဖက်ပုံတင်တာလေခွင့်ပြုလို့ဆိုတာတော့ဖြည့်စီပုံချီခံနေတဲ့ဥပဒေနဲ့လည်းဆိုင်ကျင်နေပြီးရင်တော့ media ဘယ်လိုဆိုထုတ်ဖို့ပြောဆိုခွင့်တွေတရင်းမီဒီယာလက်ခုတွေကိုလေသူတို့အနေနဲ့ကန်တတာဖြစ်တဲ့ချူဖို့တာဖြစ်တယ်လို့ကျွန်တော်မြင်တယ
်။ချင်းပြည်နယ်အစိုးရအနေနဲ့2015ရွေးကောက်ပွဲကာလမတိုင်မီ2015ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲကာလအလွန်ဒီမှာရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေချင်းပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်မှုချင်းမီဒီယာတွေနဲ့ပူးပေါင်းလှုပ်ဆောင်တင်တယ်လို့လည်းချင်းသတင်းသမားတွေကအကြံပြုပါတယ်
။ကျွန်တော်တို့မြို့နယ်စာပေနဲ့ထုတ်ဝေတဲ့ media time မှာဘယ်လိုမျိုးပြောရမလဲဘယ်လိုမျိုးထည့်ရမလဲဆိုတာတွေကိုပညာပေးတွေကိုထိတိပါလို့လည်းဗာလိရေကိုပိတ်ကုန်မရှိရနဲ့ပြောတာရှိတယ်။အများအချင်းပြည်နယ်မှာဘာမှစကားနားမလေးကြဘူး။ကျွာတွေဘာတွေမှလည်းနေထဲမှာဆိုရင်တော့သူတို့အနေနဲ့ဘယ်လိုမျိုးပြေးနိုင်မလဲသူတို့မသိဘူး။ဒီတော့သူတို့ဘလူးမီဒီယာခွင့်ရှိလေပြည်နိုင်ဖို့အတွက်မီဒီယာအဓိကအရေးကြီးတာပေါ့သူတို့အဲ့လိုမီဒီယာတွေကိုထုတ်ဝေခွင့်မပေးဘူးဆိုရင်တော့အဲ့ဒီချင်းပြည်သူလူထုတွေအနေနဲ့တော်တော်လေးကိုဒုက္ခရောက်မယ်တော်တော်လေးကိုအဲ့ဒီကြုတ်ကိုယ်ကိုယ်နဲ့နေရာမှာချစ်ချစ်ကြုံမယ်လို့တော့ကျွန်တော်တို့ယူဆတယ်
တီးတိမ်ဘာသာစကားကိုသုံးဆွဲနေတဲ့ချင်းလူမျိုးတွေအများအပြားရှိနေတဲ့ချင်းပြည်နယ်ထဲမှာအခုလိုတီးတိမ်စာပေကိုထုတ်ဝေတဲ့အတွက်လူမျိုးနွယ်စုတွေကြားမှာစိတ်ဝင်းကွဲမှုဖြစ်စေပါတယ်ဆိုရယ်ပြည်နယ်အစိုးရရဲ့အကြောင်းပြချက်ဟာလက်ခံနိုင်စရာမရှိပါဘူးလို့လည်းချင်းလူမျိုးသတင်းတောက်တူဖြစ်တဲ့မအိမ်ခိုင်ဝန်းကဆိုပါတယ်
ကိုမျိုးနယ်စုဘာသာနဲ့ကိုထုတ်တာအချင်းအချင်းဒီကိုမျိုးနယ်စုကိုကိုပြန်ပြီး information ပေးရတယ်တင်းသမားရဲ့သဘောရောကိုလူတို့ပေါ့ကိုပရိသတ်ပေါ့ကိုပရိသတ်ကိုရှာပြီးပေးရမှာပဲလေကိုပရိသတ်ကတည်တယ်လူတို့ဆိုရင်တည်တယ်လူတို့စီရောရအောင်ပေးရမှာပဲသူ့အချင်းချင်းနဲ့မှာရောတင်းနေရပြန်နိုင်စီရင်ဆိုတာလေးတစ်ခုပဲကျွန်တော်ပြင်တဲ့အတွက်ကဒါအင်အားတစ်ခုပဲဖြစ်တယ်တင်းဝုတ်ွက်เสียလည်းအကြောင်းမရှိဘူးဒါကသိပ်ပြီးသိပ်ပဲမရှိရဲ့ reason လို့ပဲမြင်တယ်ပေါ့နော်ဘာမှအချင်းချင်းသိပ်မရှိဘူးပိတ်ခိုင်းနေဆိုတာကဟိုဘာသာစကားကိုလည်းပုံပြီးပိတ်လိုက်တယ်လို့
ပြီးခဲ့တဲ့မေလ19ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်မှာချင်းပြည်နယ်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးနေခမ်းပေါင်ကချင်းတိုင်းရင်းသားတီးတိမ်လူမျိုးနွယ်စုစာပေနဲ့သတင်းစာထုတ်ဝေခွင့်ပြုမပြုဆိုတဲ့မေးခွန်းအပေါ်မှာချင်းပြည်နယ်အစိုးရရဲ့အကြံပြုချက်အရဆိုပြီးပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေးကတိုင်းရင်းသားမျိုးနွယ်စုတွေကြားစိတ်ဝင်းကွဲမှုဖြစ်ပေါ်လာနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ထုတ်ဝေခွင့်မပေးတဲ့အပေါ်မှာချင်းသတင်းသမားတွေစုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကနေအပြင်းထန်ကန့်ကွက်ရှုတ်ချကြောင်းသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်